ယူကရိန်းမှာရုရှားစစ်တပ်ဘက်ကဝင်ကူတိုက်ပေးဖို့တပ်သားတွေစုဆောင်းပေးသူ၄ဦးကိုလူမောင်ခိုကူးမှုနဲ့အိန္ဒိယအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။နှစ်နှစ်ကြာလာပြီဖြစ်တဲ့ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်ဖွဲ့ဝင်တောင်းနဲ့ချီတေဆုံးပြီးတဲ့နောက်ရုရှားအစိုးရဟာကမ္ဘာတဝန်းသူတို့ဘက်ကကူတိုက်ပေးမဲ့သူတွေကိုလိုက်လံစုဆောင်းနေတာပါ။စစ်ပွဲတွေအတွင်းအိန္ဒိယတပ်ဖွဲ့ဝင်၂ဦးတည်းမှနေတေဆုံးခဲ့တယ်လို့စုဆောင်းသိမ်းသွင်းခံရသူတွေက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။သူတို့အနေနဲ့လစာကောင်းကောင်းရမှဖြစ်တယ်လို့ရုရှားနိုင်ငံကလက်မှတ်လက်ကင်ဆောင်ခွင့်ရမယ်လို့လိန်ညာပြောဆိုပြီးရှေ့တန်းကိုဆစ်လွတ်ခဲ့တာလို့ဆိုပါတယ်။အိန္ဒိယဗဟိုထောက်လှမ်းရေးဘျူရို CBI ကထုတ်ပြန်တဲ့ကြေညာချက်မှာဖမ်းဆီးခံရသူတွေကတဦးဟာအိန္ဒိယစစ်သားတွေကိုစုဆောင်းပေးနေတဲ့ကွန်ရက်အတွက်ဇကပြန်အဖြစ်အလုပ်လုပ်ပေးနေသူဖြစ်တယ်လို့ဖော်ပြထားပါတယ်။အခုခါမှာနိုင်ငံတကာလူမောင်ခိုကူးတဲ့ကွန်ရက်နဲ့ဆက်ဆက်နေသူတွေကိုစစ်ဆေးနေတယ်လို့လည်းဆိုပါတယ်။အိန္ဒိယနိုင်ငံအတွင်းနေရာပေါင်း73ခုကိုဝင်ရောက်စီးနှင်းပြီးနောက်လူအများအပြားကိုစစ်ဆေးပြီးနှစ်လအကြာမှာအခုလိုလူ၄ဦးကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားတွေရုရှားကိုပို့ဆောင်တာ35ကြိမ်နဲ့မနည်းရှိခဲ့ကြောင်းလဲ CBI ကပြောပါတယ်။ရုရှားစစ်တပ်ထဲရောက်နေတဲ့အိန္ဒိယနိုင်ငံသား20လောက်ကိုပြန်ပို့ပေးဖို့ညှိနှိုင်းနေကြောင်းလဲအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။သိမ်းသွင်းခံအိန္ဒိယနိုင်ငံသားတွေဟာယူကရိန်းစစ်မြေပြင်မှာထောက်ပံ့ရေးအပိုင်းကနေပဲတာဝန်ယူလုပ်ဆောင်ရမှာဖြစ်တယ်လို့ရုရှားစစ်တပ်တာဝန်ရှိသူတွေကပြောဆိုပေမဲ့လည်းနောက်ပိုင်းမှာသူတို့ကိုစစ်မြေပြင်ကိုမပို့ခင်လက်နက်ငယ်လက်နက်ကြီးတင်နန်းတွေအတင်းတက်ခိုင်းခဲ့တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံဟာရုရှားနိုင်ငံရဲ့ကာလရှည်ကြာမဟာမိတ်နိုင်ငံဖြစ်ခဲ့ပြီးယူကရိန်းအရေးမှာလည်းရုရှားအပေါ်ပုံမှန်လင်းလင်းဝေဖန်ပြောဆိုတာမျိုးမရှိခဲ့ပါဘူးခင်ဗျာ။